မကွေးတိုင်းမြိုင်မြို့နယ်ကြောက်ခွက်ရေနံမြေကစစ်တပ်တပ်ဆွဲထားတဲ့ Well 2 ရေနံလုပ်ွက်ကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကတတိယအကြိမ်ဖြစ်တဲ့ဒီကနေ့တိုက်ခိုက်ခဲ့ကြပါတယ်။စစ်တပ်ဘက်ကလည်းရဟတ်ရင်တွေနဲ့ကြိမ်ဖန်များစွာလာရောက်ပြီးတော့ပစ်ခတ်ခဲ့ပါတယ်။တိုက်ပွဲဟာမနက်ပိုင်းကနေညနေပိုင်းအထိပြင်းထန်ခဲ့ပါတယ်။သတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုရနိုင်ပြောပြပေးပါမယ်ရှင်။
မကွေးတိုင်းမြန်မြို့နယ်ကြောက်ခွက်ရေနံမြေက World 2 ရေနံမြေလုပ်ွက်မှာတပ်ဆွဲထားတဲ့စစ်တပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေစုပေါင်းပြီးတော့မတ်လ18ရက်မနက်ပိုင်းကစလို့ဝင်ရောက်တိုက်ခိုက်ခဲ့တာပါ။တိုက်ပွဲဟာမနက်6နာရီကျော်ကစလို့ညနေ9နာရီအထိမပြီးဆုံးသေးပဲစစ်တပ်ဘက်ကရဲအင်တွေနဲ့3ချိန်လာရောက်ပစ်ခတ်ရှင်းလင်းရတဲ့အထိပြင်းထန်နေတာပါ။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ချက်တင်တဲ့တပ်မတော်ကာကွယ်ရေးအဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ်။
အော်ကျွန်တော်တို့ကတိုက်တာပါဗျာကျွန်တော်တို့ကဒီဝဲတူရင်နဲ့စကားကိုအရင်တစ်ခေါက်ကလည်းဝင်စီးခဲ့ပြီးပြီလေကိုရဲနေရလည်းဝင်စီးခဲ့ပြီးပြီအဲ့နေ့ကကျွန်တော်တို့ဒီအဆောက်အဦတွေတော်တော်များများပေါ့နော်တော်တော်များများကိုမိချုပ်ဖြည့်စီးခဲ့နိုင်တယ်ဒါပေမဲ့အဲ့မှာ၄လုံးအဆောက်အဦ၄လုံး၅လုံးတော့ကျန်နေတာပေါ့နော်အဲ့တော့ဟိုကျွန်တော်တို့ကအပိစံနေတဲ့ဝင်လုံးဝင်စီးတာပါဗျာဟုတ်ရင်ကရင်နဲ့လာဖြစ်တာကမနေ့7:54မိနစ်ကတည်းကနောက်ပြီးတော့12:54မိနစ်မှာတည်းကဗျာအဲ့ဒါကို၄နာရီ၃၀ခန့်အခုလည်းပြည့်နေသေးတယ်ဗျ။ဟုတ်ကျွန်တော်တို့နေမှာဒါအနည်းဆုံးတော့ပြောလို့ရတဲ့တိုက်ပွဲပါ။ဟုတ်ကျွန်တော်တို့ဘက်ကလည်းထိခိုက်မှုတွေရှိတယ်၊သူရန်သူဘက်ကလည်းတော်တော်များများကိုကြာဆုံးမှုတွေရှိတယ်ဗျ
။ဒါဟာဒီရေနံမြေလုတ်ွက်ကိုတတိယကြိမ်တိုက်ခိုက်တာလည်းဖြစ်ပြီးတော့ထိခိုက်ကြာဆုံးတာနဲ့ပတ်သက်လို့အတိအကျမသိရသေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒီလ9ရက်နေ့ကပဲအဲ့ဒီရေနံလုတ်ွက်ကိုဒေသခံကာကွယ်ရေးစုပေါင်းအဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့စစ်ကောင်စီဘက်ကလေကြောင်းနဲ့ပစ်ခတ်ရှင်းလင်းတာတွေလုပ်ခဲ့ပါတယ်။မကွေးတိုင်းကပဲပခုတ်ကူမြို့နယ်မြစ်ချေမြို့မှာရှိတဲ့ဒေသခံတွေဟာနေရက်ကြေးရွာတွေကိုမပြောင်းနိုင်ပဲစစ်ဘေးတိမ်းရှောင်နေရပါတယ်။ကြေးရွာထဲဝင်ရောက်နေသူတွေကိုဖမ်းဆီးတာတွေအပြင်ပစ်ခတ်တာတွေပြုလုပ်တယ်လို့တိမ်းရှောင်နေရတဲ့ဒေသခံတွေကပြောပါတယ်။အဲ့ဒီအခြေအနေနဲ့ပတ်သက်လို့ဒေသခံတဦးကတော့
ကျွန်တော်တို့အိုင်ကြီးရောဒီနားညောင်လာရောညောင်နေပင်ရောတိန်တော်ရောကျွန်းမြန်မာပြည်နေရတယ်ရဲပေါမနေဘူးကစစ်တပ်ကကင်းမုန်နေချထားပြီးလာတဲ့သူတွေပြည့်နေ။ရွာနာပတ်ချလေဒီမှာသူတို့ကင်းမုန်ချတာတော့ပြည်သူတွေကမဝင်ရတော့ဘူးညာအဲ့လိုဖြစ်။ပြန်ဝင်မယ်လို့တော့လေသူတို့ကဝင်လို့အတန်ကြားတယ်ဆိုရင်လန့်ပြစ်ပြန်ပြီ။အဲ့ပစ္စည်းလေးဘာမှမပါဘူးပေါ့ဗျာအလွတ်ပြေးခဲ့ရတာဆိုတော့ဆန်နေစီတွေအဲ့ဒါမျိုးလေးတွေချက်စားဖို့တိုးတဲ့ချက်စားဖို့တော့ယူမယ်ဆိုလဲသူတို့ကအတန်ကြားတာနဲ့လန့်ပြစ်တော့ဒါပေါင်ဖြူပဲမောင်မဲရမို့။ကိုအင်းလေးကိုပြန်ဝင်တော့ကြတော့တွေ့သူတို့နဲ့တွေ့သွားရင်အဖမ်းတာပဲ။မနေ့ကတော့နှစ်ယောက်ဖမ်းနေကြသူတို့ကရွာထဲဝင်လာလို့မတင်ခါလို့ဖမ်းတာဆိုပြီးတော့ညောင်ဒီဘင်းနဲ့ဖမ်းတာခဏ
တိတ်ဆောင်နေရတဲ့ကျေးရွာ900ခန့်ရှိပြီးတော့လူရေထောင်ချီရှိတယ်လို့ဒေသခံတွေကပြောပါတယ်ဖေဖော်ဝါရီ15ရက်ကမြစ်ချေမြို့မြင်းမွေးမြူရီတပ်ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်တပ်ကနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်တဲ့အတွက်တန်အနီးကဒေသခံတွေဟာတိတ်ဆောင်နေရတာဖြစ်ပါတယ်မတ်လ15ရက်နေ့ကမြစ်ချေမြို့ဆယ်လံကျေးရွာအနီးမှာခင်းပုံဝတ်နေတဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့တောင်းရင်သွေးဒေသခံကာကွယ်ရေးတပ်ဖွဲ့ကတပ်ဖွဲ့ဝင်5ဦးကြာဆုံးခဲ့ပါတယ်ခင်ဗျာ